အမေရိကန်ပြည်ထောင်စုကအီရန်နျူကလ িয়ার ရေး2015နိုင်ငံတကာသဘောတူညီချက်ပြန်ပြီးအသက်ဝင်လာရေးအတွက်ညှိနှိုင်းမှုတွေပြန်လုပ်မှာဖြစ်ပြီးအရှေ့လယ်ပိုင်းဒေသမတည်မငြိမ်ထပ်ဖြစ်လာစေမယ့်အမှားမျိုးကိုရှောင်ဖို့ဆန္ဒရှိတယ်လို့သမ္မတဂျိုးဘိုက်ဒန်ကတောက်ကြနေမှာပြောပါတယ်။ဒီအတွက်မဟာဗျူဟာဆိုင်ရာနားလည်ဖို့လွဲလာတယ်ဒါမှမဟုတ်မှောင်ရင်းမှုတွေနည်းနိုင်တဲ့အနည်းစီဖို့အတွက်ပွင့်လင်းမြင်သာမှုနဲ့အဆက်အသွယ်လုပ်ဖို့လိုအပ်ကြောင်းအွန်လိုင်းကတဆင့်ဆွေးနွေးတဲ့မြူနစ်လုံခြုံရေးဆိုင်ရာညီလာခံမှာသမ္မတဘိုင်ဒန်ကပြောပါတယ်။အမေရိကန်နိုင်ငံကအီရန်ပေါ်ချမှတ်ထားတဲ့အရေးယူတန်းခတ်မှုတွေကိုဖယ်ရှားပေးမယ်ဆိုရင်သူတို့ဘက်ကသဘောတူညီချက်ချိုးဖောက်မှုတွေမလုပ်တော့ဘဲပြန်ပြီးပြောင်းလဲပေးမှာဖြစ်ကြောင်းအီရန်နိုင်ငံချိုင်းဝန်ကြီးဂျာဗစ်ဆရစ်ပြောကြားလိုက်ပြီးနိုင်ပိုင်းတွင်မှာပဲအခုလိုသမ္မတဘိုင်ဒန်ရဲ့မှတ်ချက်ပေးပြောကြားမှုထွက်လာတာပါ။အီရန်နိုင်ငံနျူကလ িয়ার လက်နက်ထုတ်မယ့်အစီအစဉ်တွေအားပြော့သွားပြီးအထူးကြံဖြစ်အောင်ရည်ရွယ်တဲ့သမ္မတဟောင်းဒေါ်နယ်ထရမ့်ရဲ့အမြင့်ဆုံးဖိအားပေးမှုမျိုးကိုမလုပ်ဘဲ2015သဘောတူညီချက်ပြန်အသက်ဝင်လာစေဖို့ဆွေးနွေးမှုတွေမှာပါဝင်ဖို့သမ္မတဘိုင်ဒန်ကလိုလားတာဖြစ်ပါတယ်။နျူကလ িয়ার လက်နက်ဆိုင်ရာမပြန့်ပွားရေးလှုပ်ဆောင်ရမှာအမှားတွေရှောင်နိုင်ဖို့သတိနဲ့ဆောင်ရွက်တဲ့တန်တမာရေးနဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့လိုအပ်တာကြောင့်ညှိနှိုင်းမှုတွေပြန်လုပ်ဖို့ပြင်နေတာလို့လည်းသမ္မတဘိုင်ဒန်ကပြောပါတယ်။